မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကအခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးဆွေးနွေးညှိနှိုင်းတဲ့အဖြစ်ရှာဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းလိုက်ပါတယ်။မတ်လ28ရက်နေ့ကအရှေ့တောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်းခေါင်းဆောင်တွေတွေ့ဆုံပြီးတော့မြန်မာညီညာရေးနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အဲ့ဒီတွေ့ဆုံပွဲမှာ UNFC ကတောင်းဆိုထားတဲ့အချက်တွေအပါအဝင် NCA အပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းနာလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းရှိမရှိအမေရိကန်အစိုးရဘက်ကစိတ်ဝင်စားမှုရှိနေကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့သူတုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်သူတို့ကလည်းပြောတာကတော့အစိုးရဘက်ကနေပေးထားတဲ့တင်ဖြစ်ပါလိမ့်မယ် UNFC ရဲ့မူကိုချက်ကတော့အစိုးရနေလက်ခံတဲ့အခြေအနေကြားသိရလို့သူတို့ဝန်တာပါတယ်ပေါ့နော်အဲ့လိုဆိုတော့တရားတော့ငြိမ်းချမ်းရာညှိဆက်လာတယ်လို့သူတို့ထင်ပါတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ပြောပါတယ်မဟုတ်ပါဘူးအဲ့ဒါတော့မှန်ဘူးလို့ဒီကိုချက်ကိုလက်ခံတဲ့သဘောတူပါတော့မရှိပါဘူးလို့ပထမဒီဟာကိုဆက်လက်ဆွေးနွေးမယ်တချို့ဒီကိုချက်ကိုအတိအကျအတိပက်အဲ့လိုမျိုးလက်ခံတဲ့အခြေအနေမရှိဘူးလို့ကျွန်တော်ပြောတာပါဆက်ဆွေးရဟာရောရှိသေးပါတယ်လို့ကျွန်တော်ပြောတာပ
ါဆက်ပြီးဆွေးနွေးရမယ်ဆိုတဲ့အချက်တွေကဘာတွေပါလဲရှင်ဥပမာဘလို့အချက်တွေလဲပေါ့နော်
တချို့ချက်တာနိုင်ငံရေးအားလုံးပါဝင်ရင်းမှုလို့ပါဆိုတည်တခြားနိုင်ငံကနေပြီးတော့international witness ရဲ့စကားလုံးတွေနဲ့ပတ်သက်မှတော့အများပြဿနာရှိသေးတယ်နောက်တစ်ခုကတော့ sign ထုတ်ပြီးမှတနိုင်ငံလုံးအဖြစ်ကရက်စဲမယ်ဆိုတော့ချိန်ညာချက်တွေဒါပထမဆုံးတောင်းဆိုချက်တစ်ချက်တည်းကအဲ့ဒါတော့လက်ခံနိုင်တဲ့အခြေအနေမရှိဘူးလို့ပြောပြပါတယ
်ဒါအပြင်တနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေစခန်းကိုသွားခဲ့တဲ့ခီးစင်နဲ့ပတ်သက်လို့လေဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့ဆွေးနွေးခဲ့ကြပြီးတိုင်းသားတွေဘက်ကဒေါက်ဆန်းစုကြည်အပေါ်ထားတဲ့ယုံကြည်မှုနဲ့ပတ်သက်လို့တော့
တခြားလူတွေတိုင်းတာမယ်ဆိုတော့သူတူတယောက်ပဲဒီပြန်လဲတင်းမြတ်ရေးအတွက်စူးစမ်းမယ်ဆိုသူတူတယောက်ဒီကောင်းဆောင်တူတယောက်နေဖြစ်တော့သူ့မှာပဲအဓိကကြားတယ်နောက်သူပဲတတ်နိုင်မဲ့အရာတစ်ခုပါလို့ပြောပြပါတယ်ဒါပေမဲ့သူရောဒီဟာတော့ဒီလိုမျိုးဟာတွေထောက်ခံမှုကတော့တနေ့နဲ့တနေ့ကတော့နည်းပါးလာတဲ့အခြေအနေကတော့ရှိပါတယ်လို့ပြောပါတယ
်တနိုင်ငံလုံးအဖြစ်ခက်ရစဲရေးကိစ္စမှာတိုင်းသားလက်နက်ကိုင်ဖွဲ့ရင်းအနေနဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖို့အမေရိကန်ဘက်ကလူလာကြောင်းမစ္စတာမာဖီကပြောဆိုခဲ့တယ်လို့ဂမ်ဆန်းကအခုလိုပြောပါတယ
်အစိုးရဘက်ကရောနားလည်ပေးဖို့ရောသူတို့ပြောပြပါတယ်အစိုးရလုပ်နေတာအများကြီးပဲပေါ့နော်အများကြီးအထက်မှာဒီပြဿနာဖြစ်နေတဲ့ဟာတွေအများကြီးတွေကိုသူတို့တိုင်းသားဘက်ကနေပြီးရောနားလည်ပေးဖို့လို့သူတို့ရောလုပ်နေတဲ့ဟာကြီးပြောင်းလဲရမယ့်ဟာတွေရှိနေတယ်ဆိုတော့အထင်ကောက်တွေကတော့ရှိပါပဲအမျိုးစီရေးပေးဖို့မရက်မဆိုင်ပဲနဲ့ဒီထီထွေးဆက်ဆံမှုနဲ့ဒီကျိုးဆွေးနွေးအဖြစ်ရှာသွားဖို့ကတော့သူတို့တောင်းဆိုပါတယ
်ဒီတွေ့ဆုံပွဲမှာအမေရိကန်ဘက်ကမြန်မာငြိမ်းချမ်းရေးမှာဘလို့ပါဝင်ကူညီနိုင်တယ်လဲဆိုတာကိုရောဂမ်ဆန်တို့ဘက်ကတင်ပြဆွေးနွေးခဲ့တာရောရှိပါလားရှင
် US ကနေပြီးတော့ပို့ပြီးမှနည်းနည်းဆိုင်ဆိုင်ပါဝင်ပေးဖို့အတွက်ကျွန်တော်တောင်းဆိုတာပါဥမာဒီရုပ်အစိုးရတစ်ဖက်ပဲမဟုတ်ဘူးဒါပေမဲ့ US အစိုးရနေပြီးတော့ဒီကိစ္စတွေမှာကျွန်တော်ရဲ့ဒီကြားနေပြီးတော့နောက်ထောက်ပံ့မှုတွေပါရရောအဓိကချတဲ့ပို့ပြီးမှဒီထက်ပိုလက်ဆိုင်မှာပါဝင်အကောင့်ထဲပို့ဖို့ကတော့ကျွန်တော်တောင်းဆိုပါတယ်ဒီ UNFC ဖွဲ့စည်းဖွဲ့တွေနဲ့ရောပေါ့နော်တောက်လျှောက်အမျိုးပြန်ဆက်လက်ပြီးမှစူးစမ်းမှအဖြေရှာပို့နောက်အစိုးရရဲ့စစ်တပ်ကိုရောဒီလိုကြီးပဲလိုက်တိုက်ပြီးမှငြိမ်းချမ်းရေးရနိုင်တဲ့ဟာမဟုတ်ဘူးဟာလေကျွန်တော်တောင်းဆိုပေးဖို့ကျွန်တော်အဲ့ဒါရောကျွန်တော်ကဆွေးနွေးဖြစ်ပါတယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခသည်တွေအရေးပါဝင်ကချင်ပြည်နယ်ဘက်မှာကက်သလစ်နဲ့ခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကန့်သက်ခံရမှုတွေကိုလည်းဆွေးနွေးပွဲမှာပါဝင်တဲ့ကချင်ဘာသာရေးခေါင်းဆောင်တွေကတင်ပြခဲ့တယ်လို့မလေးရှားနိုင်ငံကကချင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးတင်ပြခဲ့တယ်လို့ဂမ်ဆန်းကပြောပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီနဲ့တွေ့ဆုံပွဲကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ကချင်ဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်